ယေရှုကသူဟာကောင်းသောတိုးထိုင်းဖြစ်တဲ့အကြောင်းမိန့်တော်မူပါတယ်။ယေရှုဖခင်ကအဲ့ဒါလိုမိန့်တော်မူခြင်းအားဖြင့်ဘာကိုဆိုလိုသလဲဆိုတာကျွန်တော်ဝင်ကတော့မှဖြစ်ပါတယ်။ယောဟန်အခန်း30အငယ်14-15မှာအခုလိုဖော်ပြထားပါတယ်။ငါသည်ကောင်းသောတိုးထိုင်းဖြစ်၏။ခမဲတော်သည်ငါကိုတည်တော်မူ၍ငါသည်လည်းခမဲတော်ကိုတည်တကဲ့သို့ငါ၏တိုးတို့ကိုငါတည်၏။ငါတိုးတို့သည်လည်းငါကိုတည်ကြ၏။ငါဒီကိုအသက်ကိုတိုးတို့အဖို့အလို့ငါစွန့်၏လို့ယေရှုမိန့်တော်မူပါတယ်ဓမ္မဟောင်းကျမ်းမှာဖယားသခင်ဟာမိမိလူတို့ကိုကာကွယ်စောင့်ရှောက်တော်မူသောသူဖြစ်တဲ့အကြောင်းပေါ်လွင်စေဖို့တိုးနဲ့တိုးထိန်ဥပမာကိုသုံးလက်ရှိပါတယ်အခုယေရှုကသူဟာကောင်းသောတိုးထိန်ဖြစ်တဲ့အကြောင်းမိန့်တော်မူပါတယ်ယေရှုဟာကောင်းသောတိုးထိန်ဖြစ်တဲ့အကြောင်းတိုးတို့အတွက်ယေရှုရဲ့လှူဆောင်ချက်ကတည်တည်ပြနေပါတယ်ကောင်းသောတိုးထိန်နဲ့မကောင်းသောတိုးထိန်ရဲ့ခြားနားချက်ကိုယေရှုကအခုလိုမိန့်တော်မူပါတယ်။မကောင်းသောတိုးထိန်ကကိုကျိုးစည်းပွားအတွက်ပဲကြည့်တယ်။တိုးတို့ရဲ့အကျိုးကိုမကြည့်ဘူး။အသက်ဘေးအန္တရာယ်နဲ့ကြုံတွေ့တဲ့အခါကိုယ့်အသက်ကိုကယ်ဖို့တိုးတို့ကိုစွန့်ပြီးတော့ထွက်ပြေးတယ်။ကောင်းသောတိုးထိန်ကတော့မိမိရဲ့အသက်နဲ့ယင်းပြီးတော့သေခြင်းဘေးအန္တရာယ်ကနေတိုးတို့ကိုကယ်တင်တယ်။လောကီလူသားများဟာလန်းလွဲနေတဲ့တိုးကဲ့သို့ဖြစ်တဲ့အကြောင်းတမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်လူတို့ရဲ့လန်းလွဲခြင်းဟာအပြစ်ဆိုတဲ့ဘုရားသခင်ပြည့်ညတ်တော်လွန်ကျိုးခြင်းဖြစ်တဲ့အကြောင်းတမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်အပြစ်ကလူကိုဘုရားသခင်နဲ့တော်၎င်းဘုရားသခင်နဲ့မိတ္တဟာယဖွဲ့ခြင်းမှတော်၎င်းကွာစေပါတယ်ဒီထက်ပိုဆိုးတာကအပြစ်လုပ်ဘူးသောသူတို့အပေါ်မှာဖယားသခင်အမျက်တော်တည်နေတယ်လို့တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်။အပြစ်ရဲ့နောက်ဆုံးရလဒ်ဟာသေခြင်းတည်းဟုသောထာဝရအပင်ငယ်မြည်အိုင်ဖြစ်တယ်လို့တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်။လေးစားရပါတော့ဓမ္မမိတ်ဆွေများခင်ဗျာ။မိတ်ဆွေအပြစ်လုပ်ဘူးပါသလား။အပြစ်ဆိုတာဖယားသခင်ပြည့်ညတ်တော်လွန်ကျိုးခြင်းဖြစ်တဲ့အကြောင်းတမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်။ဘုရားသခင်ပြည့်ညတ်တော်ထဲမှာလောက်ရမယ်ဆိုတဲ့ပြည့်ညတ်နဲ့မလောက်ရမယ့်ပြည့်ညတ်ဆိုပြီးတော့နှစ်ပိုင်းရှိပါတယ်လောက်ရမယ်ဆိုတဲ့ပြည့်ညတ်ကိုမလောက်ရင်အပြစ်ဖြစ်တယ်မလောက်ရဘူးဆိုတဲ့ပြည့်ညတ်ကိုလောက်မိရင်လည်းအပြစ်ဖြစ်တယ်လောက်ရမယ်ဆိုတဲ့ပြည့်ညတ်တော်နဲ့မလောက်ရဘူးဆိုတဲ့ဘုရားသခင်ပြည့်ညတ်တော်အလုံးစုံကိုမိတ်ဆွေစောင့်ထိန်နိုင်ပါသလားလူတို့ရဲ့အခြေအနေမှန်ကိုဘုရားသခင်ကအခုလိုမိန့်တော်မူပါတယ်ဖြောင့်မတ်တော်သူမရှိတရားမျှမရှိနားလေသောသူမရှိဖယားသခင်ကိုရှာသောသူမရှိလူအပေါင်းတို့သည်လမ်းလွဲကြပြီတညီတညွတ်တည်းအသုံးမရသောသူဖြစ်ကြပြီကောင်းသောအကျင့်ကိုကျင့်သောသူမရှိတရားမျှမရှိလို့ယောမအခိုင်3အငယ်30ကနေ7မှာအတိအလင်းဖော်ပြထားပါတယ်မိတ်ဆွေနဲ့ကျွန်တော်အပါအဝင်ကြံတဲ့လောကီလူသားအားလုံးတို့ဟာဖယားသခင်ပြည့်ညတ်တော်ကိုချိုးဖောက်တဲ့အပြစ်သားများဖြစ်ကြတဲ့အကြောင်းဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်ဖယားသခင်ပြည့်ညတ်တော်ကိုချိုးဖောက်တဲ့သူတိုင်းဖယားသခင်အပြစ်ဒဏ်စီရင်ခြင်းကိုခံရမယ့်အကြောင်းကိုလည်းတမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်ခံရမယ့်အပြစ်ဒဏ်ကတော့ထာဝရငရဲမိအိုင်ဖြစ်တဲ့အကြောင်းယောမဩဝါဒစာအခန်း6အငယ်23မှာအတိအလင်းဖော်ပြထားပါတယ်အပြစ်လုပ်ဘူးကြတဲ့သူတို့ဟာအပြစ်ဒဏ်ကနေကိုကိုကိုမကယ်နိုင်တဲ့အပြင်အပြစ်လောက်ကြတဲ့လောကီလူသားအချင်းချင်းကယ်တင်လို့မရဘူးလို့တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်။ဒါကြောင့်လူတို့ရဲ့အခြေအနေမှန်ကိုသိတော်မူသောဖခင်သခင်ကအပြစ်ဒဏ်ငရဲမိအိုင်ကနေလူတို့ကိုရွေးနှုတ်ကယ်တင်ဖို့ရန်သားတော်ယေရှုခရစ်တော်ကိုဒီလောကမှာဆေလွတ်တော်မူခဲ့ပါတယ်။ယေရှုဖခင်ဟာလွန်ခဲ့တဲ့အနှစ်2000ကျော်တုန်းကဒီလောကမှာလူစားတိအဖြစ်ကိုခံယူဖွားတန့်စင်တော်မူခဲ့ပြီးအပြစ်နဲ့ကင်းစင်သောအသက်တာဖြင့်အသက်ရှင်တော်မူခဲ့ပါတယ်။အပြစ်နဲ့ကင်းစင်သောယေရှုဟာလူတို့အပြစ်ကြောင့်အမင်္ဂလာအရှိဆုံးနေတဲ့လဝါကတိုင်မှာအပြစ်ရှိသောလောကီလူသားတို့ရဲ့ကိုယ်စားအသေခံတော်မူခဲ့ပါတယ်။အာဇာနည်သူရဲကောင်းလှုပ်ပြခဲ့တာမဟုတ်ပါဘူး။လမ်းလွဲနေတဲ့တိုးတို့ရဲ့အသက်ဘေးအန္တရာယ်ကိုသိတော်မူသောကြောင့်မိမိအသက်နဲ့ယင်ပြီးကယ်တင်တော်မူခြင်းဖြစ်ပါတယ်။ဒါကြောင့်ယေရှုကငါသည်ကိုယ်အသက်ကိုတိုးတို့အဖို့အလို့ငါစွန့်၏လို့မိန့်တော်မူခြင်းဖြစ်ပါတယ်။ လူတို့ရဲ့အပြစ်ကြောင့်အသေးခံတော်မူသောယေရှုကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံသောသူတိုင်းအပြစ်စီရင်ခြင်းခံရမှာမဟုတ်တော့ဘူး။ဘာဖြစ်လို့လဲဆိုရင်ယုံကြည်သူတို့အတွက်ကိုစားအသေးခံတော်မူသောယေရှုကယုံကြည်သူတို့ရဲ့အပြစ်ကြွေးရှိသမျှကိုလဝါကတိုင်မှာအသေးခံစဉ်ပေးဆက်ခဲ့ပြီးဖြစ်သောကြောင့်ဖြစ်ပါတယ်။ကောင်းသောသူထိုင်းကမိမိရဲ့သူတို့ကိုတူးချင်းသိတော်မူပါတယ်။ယေရှုကသူ့ကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံသောသူတို့ကိုဘလောက်အထိသိတော်မူသလဲဆိုရင်ခမဲတော်ဖခင်နဲ့ထာဝရကာလကလေးကတပားနဲ့တပားသိတော်မူတဲ့အတိုင်းမိမိသူတို့ကိုယေရှုသိတော်မူတယ်လို့ယေရှုမိန့်တော်မူပါတယ်။ထာဝရဖခင်သခင်ဆိုသည်မှာခမဲတော်ဖခင်တားတော်ဖခင်တန့်ရှင်သောဝိညာဉ်တော်ဖခင်ဟူသောသုံးပါးတစုဖခင်ဖြစ်တော်မူပါတယ်။ဖခင်သုံးစုမဟုတ်ဘူးနော်။ဒါကြောင့်တားတော်ဖခင်ဖြစ်တော်မူသောယေရှုကသင်တို့သည်ငါ့ကိုသိလျင်ငါခမဲတော်ကိုမသိဘဲမနေရကြလို့ယောဟန်အခိုင်း၁၄အငယ်9မှာတော်၎င်းငါသည်ငါခမဲတော်နှင့်တလုံးတဝတည်းဖြစ်သည်ဟုမိန့်တော်မူ၏လို့ယောဟန်အခိုင်း၁၀အငယ်30မှာအတိအလင်းမြင်တွေ့ရပါတယ်။ကောင်းသောသိုးထင်းယေရှုကမိမိရဲ့သိုးတို့ကိုတူးချင်းသိတော်မူပါတယ်။သိုးဆိုတာယေရှုကိုယုံကြည်သောသူတို့ကိုယဉ်ညွန်းခြင်းဖြစ်ပါတယ်။ယုံကြည်သူတို့ရဲ့စပင်အရေးအတွက်ကအစယေရှုတည်တော်မူတဲ့အကြောင်းမဿဲအခိုင်း30အငယ်28ကနေ30မှာအတိအလင်းဖော်ပြထားပါတယ်။ယုံကြည်သူတို့ရဲ့အာတန်ချက်နဲ့အားနည်းချက်တွေကိုလည်းယေရှုတည်တော်မူပါတယ်။ယုံကြည်သူတို့ရဲ့ပျော်ရွှင်ခြင်းဝမ်းနည်းခြင်းတွေကိုလည်းတည်တော်မူပါတယ်။ယုံကြည်သူတို့ရဲ့အခက်အခဲဝန်ထုတ်ဝန်ပိုးရင်ဆိုင်နေရတဲ့ဆန့်ကျင်တိုက်ခိုက်မှုစုံစမ်းနှောက်ယှက်ခြင်းတွေကိုလည်းယေရှုတည်တော်မူပြီးသူတို့ကိုမဆဖို့အစဉ်သင့်ရှိတော်မူပါれယေရှုကသူ့ကိုယုံကြည်သောသူတို့ကိုတဦးချင်းသိတော်မူတဲ့အပြင်ယုံကြည်သူတို့ကလည်းယေရှုကိုသိတော်မူတဲ့အကြောင်းယေရှုကအခုလိုမိန့်တော်မူပါれငါသူတို့သည်လည်းငါကိုသိကြ၏လို့မိန့်တော်မူပါれယုံကြည်သူတိုင်းရဲ့နှလုံးသားမှာယေရှုကိန်းဝတ်တော်မူသောကြောင့်ယုံကြည်သူတိုင်းယေရှုကိုသိကြပါれယေရှုကိုသိတဲ့အတွက်အချားသူတို့ရဲ့နောက်ကိုမလိုက်ကြဘူး။အရင်တုန်းကယေရှုကိုယုံကြည်ပေမဲ့အခုတော့ဟိုဘက်ပါသွားပြီဆိုတာကတော့နှလုံးသားထဲမှာယေရှုကိုအစကတည်းကယုံကြည်လက်ခံခြင်းမရှိတဲ့သူတွေဖြစ်ပါတယ်။နောက်တနည်းပြောရရင်အစကတည်းကစစ်မှန်သောယုံကြည်သူတွေမဟုတ်လို့ဖြစ်ပါတယ်။ကောင်းသောသူထင်းယေရှုကအချားသောသူများရှိသေးတယ်လို့မိန့်တော်မူပါတယ်။ယေရှုကအခုလိုမိန့်တော်မူပါတယ်။ဤသူခြံတို့မဝင်သောအခြားသူတို့ကိုလည်းငါပိုင်သေး၏ထိုသူတို့ကိုငါဆောင်ခဲ့ရမည်သူတို့သည်လည်းငါစကားတန်ကိုနားထောင်သဖြင့်သူခြံတစ်ခုသူထင်းတစ်ပါးသည်ရှိရလိမ့်မည်လို့မိန့်တော်မူပါれဤသူခြံတို့မဝင်သောအခြားသူတို့ဆိုတာယေရှုကိုယုံကြည်လက်ခံမဲ့တပားအမျိုးသားတို့ကိုဆိုလိုတာဖြစ်ပါれတမန်ကျမ်းစာမှာဂျူးလူမျိုးမဟုတ်တဲ့အခြားလူမျိုးအလုံးကိုတပားအမျိုးသားလို့ခေါ်ပါတယ်။ဒါကြောင့်တပားအမျိုးသားဖြစ်ကြတဲ့သင်နဲ့ကျွန်တော်အတွက်လည်းယေရှုအသေးခံခဲ့တာဖြစ်ပါတယ်။ယေရှုကကိုယ်အသက်ကိုစွန့်ရသောအခွင့်နဲ့နောက်တဖန်ကိုယ်အသက်ကိုယူပြန်ရသောအခွင့်သည်ငါ၌ရှိ၏လို့မိန့်တော်မူတဲ့အတိုင်းအပြစ်သားများရဲ့ကိုယ်စားလဝါကတိုင်းမှာအသေးခံခဲ့ပြီးယုံကြည်သူတို့ရဲ့အပြစ်ကြွေးရှိသမျှကိုလဝါကတိုင်းမှာအသေးခံစဉ်ပေးဆက်ခဲ့ပြီးတဲ့နောက်သုံးရမြောက်သောနေ့မှာသေခြင်းကိုအောင်မြင်ထမြောက်တော်မူခဲ့ပါတယ်။ယေရှုဟာယနေ့အသက်ရှင်လျက်ရှိပြီးသူ့ကိုယုံကြည်သောသူအားလုံးတို့ရဲ့ယခုဘဝ၊နောက်ဘဝ၊ထာဝရလုံခြုံရေးကိုတာဝန်ယူကာကွယ်စောင့်ရှောက်လျက်ရှိနေပါတယ်။ကောင်းသောသူထင်းယေရှုကိုမိတ်ဆွေသိပြီလား။ဒါမှမဟုတ်သင်ရဲ့နောက်ဘဝအာမခံချက်ကိုမပေးနိုင်တဲ့မကောင်းသောသူထင်းတို့ရဲ့နောက်ကိုလိုက်နေသလား။မိတ်ဆွေအားကိုအားထားပြုနေတဲ့သူတို့ကမိတ်ဆွေခံရမယ့်အပြစ်ဒဏ်ငရဲမီးအိုင်ကနေမိတ်ဆွေကိုကယ်တင်နိုင်ပါသလားလူထင်းသည်အတိုင်းမှန်သောလက္ခဏာရှိတော်လဲအစုံ၌သေခြင်းသို့ပို့ဆောင်သောလမ်းတစ်မျိုးရှိ၏လို့တမန်ကျမ်းစာမှာဖခင်သခင်တတိပေးထားပါတယ်ဒါကြောင့်သင်လျှောက်လှမ်းနေတဲ့လမ်းကိုသေချာစွာစဉ်းစားသုံးသပ်ပါမိတ်ဆွေယခုဘဝနောင်ဘဝဘေးကင်းလုံခြုံမှုရှိတဲ့ကောင်းသောသူထင်းယေရှုရဲ့ကာကွယ်စောင့်ရှောက်မှုအောက်မှာရှိနေပြီလား ဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာအဖြစ်ယနေ့တိုင်အောင်လူတို့ကိုယေရှုစကားပြောလျက်ရှိနေပါတယ်တမန်ကျမ်းစာမှယေရှုရဲ့စကားတန်ကိုကြားနာခြင်းဖြင့်လူတို့ကိုယေရှုဆက်လက်ပြီးတော့ကယ်တင်လျက်ရှိနေပါတယ်သင်လည်းပဲလမ်းလွဲနေတဲ့တိုးဖြစ်တဲ့အကြောင်းကိုကိုကိုသိရင်ယေရှုထံလာပါသင်ကိုယေရှုဖယားကစောင့်မျှော်နေပါတယ်မိသူမဆိုယေရှုကိုယုံကြည်အားကိုးသောသူတိုင်းအပြစ်လွတ်ခြင်းတည်းဟုသောနောင်ဘဝသေချာစိတ်ချမှုကိုရရှိနိုင်ပါれ။ဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှယေရှုရဲ့ဖိတ်ခေါ်တန်ကိုတုံ့ပြန်သောအားဖြင့်သင်ပြစ်မှားသောအပြစ်လိုက်မိခဲ့သောလမ်းမှားတွေကိုစွန့်ပြီးတော့ယေရှုကိုသင်ရဲ့ကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံခြင်းနဲ့ဆိုရင်အခုပဲစွတ်တောင်းခြင်းနဲ့သင်ရဲ့စိတ်နှလုံးသားထဲမှာခေါ်ဖိတ်လက်ခံနိုင်ပါれ။ယေရှုကိုသင်ရဲ့ကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံခြင်းနဲ့ဆန္ဒအမှန်တကယ်ရှိရင်သင်စွတ်တောင်းရမယ့်အချက်တွေကတော့သင်ဟာလမ်းလွဲနေတဲ့အပြစ်သားဖြစ်တဲ့အကြောင်းယေရှုထံဝန်ခံပါသင်ပြစ်မှားခဲ့တဲ့အပြစ်လိုက်မိခဲ့တဲ့လမ်းမှားတွေအားလုံးကိုခွင့်လွှတ်ဖို့ရန်ယေရှုထံတောင်းလျှောက်ပါလဝကတိုင်မှာယေရှုအသေးခံတော်မူခြင်းဟာသင်ရဲ့အပြစ်ကြွေးကိုဆက်ပေးဖို့ရန်ဖြစ်တဲ့အကြောင်းယုံကြည်ဝန်ခံပြီးတော့သေခြင်းကနေရှင်ပြန်ထမြောက်တော်မူသောယနေ့အသက်ရှင်တော်မူလျက်ရှိသောယေရှုခရစ်တော်ကိုသင်ရဲ့နှလုံးသားထဲမှာကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ခေါ်ဖိတ်လက်ခံပါ။နောင်တနှလုံးသားနဲ့ယေရှုထံအပြစ်ဝန်ချတောင်းပန်ပြီးယေရှုကိုစိတ်နှလုံးအကျွမ်းမဲ့ယုံကြည်လက်ခံရင်အပြစ်လွတ်ခြင်းနောင်ဘဝလုံခြုံစိတ်ချမှုကိုယေရှုပေးတော်မူမှာဖြစ်တယ်ဆိုတဲ့ယေရှုရဲ့ကယ်တင်ခြင်းသတင်းကောင်းကိုဝေငှလိုက်ရပါတယ်ခင်ဗျာ။နာစင်နေတဲ့မိတ်ဆွေအပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ
။ဝေငှသွားတဲ့အကြောင်းအရာနဲ့ပတ်သက်ပြီးသင်ရဲ့ခံစားချက်သို့မဟုတ်မေးမြန်းချင်သောအရာများရှိခဲ့ရင်စစ်သွေးရမယ့်လိပ်စာမှာအသက်စကားအစီအစဉ်စာရိုက်သက်တာအမှတ်325ဗဟိုစာရိုက်ကြီးရန်ကုန်မြို့ထပ်လောင်းပြီးပြောပြပါမယ်။အသက်စကားအစီအစဉ်စာရိုက်သက်တာအမှတ်325ဗဟိုစာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်။